Enori suka lete mukuran wujud jodoh monyo gu yoga buat mah melayu asa tau ne subi, bawa tikun tik salun ne suara mudu tahun dan tahun ni cuma lebari. Mukujin tahun ne jenjar kan ni yari jodoh monyo wa gu cendih tu yang susu bau tahun dan nasat ne cakkan raya bintu dulu, nauta le suaja tu ne tiaya insan ni aje terbari. Mukujin tahun tu dia rumah dia insan ni yari jodoh monyo ye mu nausu cendih, semua lari dulu masu munga tu biawa me.
มาเกวี้ยเจ้าเดมาร์ซีเดทูดิอาโยงานีเอเนนิโซยาเลตกามาเกวี้ยได้เงินจีโจดอตอาโมนิโอกูวิกาเปว์มาเมลิโอออซาโตเนสโซบีปูมาเตียคอนเนสเนตเดซาโลเนสเวสุทาร์เอโมด้วยดิกรีเอเบรลาเชียเนมาอโลเนทาวเนตเนชามาไลบาร์เอมาเกวี้ยได้ทูดิอาโยงานีตู้กูดิลูมิโอทาวเนชามาไลเดอโบมาเกวี้ยได้เงินจีโจอุนีเนตู้มาอพยมชีเดอจวยยูกันเวมามฮอบฮูลูดอตอาโมนิโอเยเชนิกาคูลูเปียวบาร์เอ
ใช่พี่เดียร์เดียร์คุณเสด็จสั่งลงเนี่ยนี่ดีทางลงเนี่ยทางนั้นเป็นเนี่ยชาวบ้านที่ทางนั้นเป็นเนี่ยที่เอาทางนั้นเป็นเนี่ยพิเศษงูเรื่องพิเศษแต่เนี่ยลงพิเศษชาติไหนเนี่ยลงยังไงนะบ้านเราเนี่ยแต่ไม่รู้ชาติไหนเนี่ยพิจารณาเนี่ยว่าเนาะดีได้ด่าที่เอากงที่เอาชาติเราเดินยังไม่ได้คุยเนี่ยลงเนี่ยทางนั้นเป็นเนี่ยชาติอะไรด่าบ่ตัวใครก็เช่นเสียอีกตัวเราไม่รู้คนยังไงดูชาติอยู่ชาติเราเองเลยเนาะยังไม่มาอู้เราเลย
ော့ပြောတာပေါ့နော်
ဒီကနေ့အမိန့်ချလိုက်တဲ့အမှုကတော့တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ကတရားလိုအနေနဲ့တရားစွဲခဲ့တဲ့အမှုဖြစ်ပါတယ်ဒေါက်တာအောင်မွန်းညိုဟာတခြားအမှုတွေအတွက်ထောင်နဲ့အနှစ်20ချမှတ်ခံထားရပြီးအခုနောက်ထပ်ထောင်နဲ့တစ်နှစ်တိုးသွားတာဖြစ်ပြီးတော့အခုဆိုရင်ထောင်နဲ့ကစုစုပေါင်း22တစ်နှစ်အထိချမှတ်ခံနေရတာဖြစ်ပါတယ်စစ်ကောင်စီကနေမကွေးတိုင်းဝန်ကြီးချုပ်တဦးရဲပေါ်ဆွဲဆိုထားတဲ့အခရီးလိုက်စားမှုက3မှုတခြားတိုင်းဝန်ကြီးတွေနဲ့သူ့ကိုပူးတွဲဆွဲဆိုထားတဲ့အခရီးလိုက်စားမှုက3မှုစုစုပေါင်း6မှုအတွက်တမှုကို3နှစ်စီနဲ့2022ခုနှစ်ဒီဇင်ဘာလတုန်းကထောင်ဒဏ်18နှစ်ချမှတ်ခဲ့ပါတယ်။နောက်ထပ်လည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုဒါမှမဟုတ်လှုံ့ဆော်နေဆိုပြီးပုံမှန်905ခါခွေနဲ့2022ခုနှစ်ဇွန်လကထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။ဒေါက်တာအောင်မိုးညိုဟာတဘာဝဘေးအနေနဲ့ဆရာဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပွင့်ဖြူမြို့နယ်မှာတရားစွဲထားတဲ့အမှုကိုလည်းဆက်လက်ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒီအမှုကိုတော့မေလာထဲမှာအပိတက်အမိန့်ချမှတ်ဖွယ်ရှိတယ်လို့သူရဲ့ရှင်နေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကလေးက NLD စိုးရအဖွဲ့ရဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့အဖမ်းဆီးခံခဲ့ရတာပါ။သူ့ကိုမကွေးမြို့မြို့တင်နာကကပ္ပစတပ်စခန်းမှာချုပ်နှောင်ထားခဲ့ပြီး3ရက်အကြာမှာတော့သူ့နေထိုင်တဲ့ဝန်ကြီးချုပ်အိမ်ဟာကိုပြန်ပို့ပေးခဲ့ပါတယ်။ဒါပေမဲ့နောက်ထပ်တစ်ပတ်လောက်အကြာမှာတော့ဒုတိယတစ်ချိန်ဖန်းစီခေါ်ဆောင်သွားပြီးတဲ့နောက်ပိုင်းကနေစလို့သူ့ပေါ်နှစ်စေထောင်နဲ့ချမှတ်နိုင်တဲ့အာဂရီလိုက်စားမှုပုံမှန်905ပုံမှန်905ခါခွေတဘာဝဘေးပုံမှန်တို့အပြင်အခုထောင်နဲ့ချမှတ်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့တရားစွဲခံခဲ့ရပြီးဇက်တိုက်ဆိုသလိုမကွေးတိုင်းဝန်ကြီးချုပ်အပေါ်ထောင်နဲ့ချမှတ်နေတာဖြစ်ပါတယ်ရှင်